တောင်ကိုရီးယားနိုင်ငံမှာတော့ဒီချိန်မှာစတွေ့ခဲ့တဲ့ဗီဇပြောင်းကိုရိုနာဗိုင်းရပ်စ်ကိုစတွေ့ခဲ့လို့ထပ်မပြတ်ခင်အ мян ကာကွယ်ဆေးထိုးနိုင်ဖို့လုံမှတ်နေပါပြီ။ဒီချိန်မှာကူးစက်မှုမြန်နေတဲ့အခုမျိုးကွဲဗိုင်းရပ်စ်ပိုးသစ်ပိုးပထမဆုံးကူးစက်ခံရသူတို့စတွေ့တယ်လို့တောင်ကိုရီးယားယာရှိတွေအနေနဲ့ဒီနေ့မှပဲကြေညာလိုက်ပြီးမှအခုလိုလူထုကြားကာကွယ်ဆေးထိုးအစီအစဉ်အ мян လုပ်ဖို့ကြေညာလိုက်ကြတာပါ။တောင်ကိုရီးယားရဲ့ KCDC ကိုရီးယားယောဂကာကွယ်ထိန်းချုပ်ရေးဌာနကလက်ရှိထက်ကူးစက်မြန်နေတဲ့ဒီဗီဇပြောင်းမျိုးကွဲသစ်ကိုဒီဇင်ဘာ22ရက်တုန်းကလန်ဒန်ကနေဝင်လာတဲ့ခီးတဲ့တုံးမှာစတွေ့ခဲ့တာလို့ဒီနေ့ထုတ်ပြန်ခဲ့ပါတယ်။ဒါကြောင့်ဒီ KCTC ဌာနညွှန်ကြားမှုဂျွန်အွန်ကျုံက
현재시행중인영국발항공편운항중단은
ဒီထိုင်ကနေတရိုက်လေယာဉ်တွေကိုနောက်တစ်ပတ်လောက်ထပ်ပိတ်ထားဖို့ဆုံးဖြတ်လိုက်ပါတယ်။တစ်ချိန်တည်းမှာဒီလေယာဉ်တွေရပ်ထားတာကိုဆက်ထားမထားအခြေအနေကိုဆက်လက်စောင့်ကြည့်သွားပါမယ်လို့ကိုရီးယားလိုပြောသွားတာပါ။ဒီပြည်ထောင်ကနေလေရင်တွေပြည့်ပြည့်မှုကိုဇန်နဝါရီ9ရက်နေ့တွင်းမြင်ထားပြီးဒီပြည်ထောင်အပြင်ဒီဗီဇပြောင်းမျိုးကွဲသစ်တွေ့ထားတဲ့တောင်အာဖရိကကခီးတဲ့တွေအနေနဲ့လည်းမထွက်ခွာလာခင်ပိုးစစ်ဆေးမှုခံယူရမယ်လို့လည်းဒီကိုရီးယားယောဂကာကွယ်ထိန်းချုပ်ရေးအစီအစဉ်ကကြေညာထားပါတယ်တကယ်တော့အမေရိကန်နဲ့ဥရောပသမဂ္ဂဖွဲ့ဝင်နိုင်ငံတွေမျိုးမှာဒီကာကွယ်ဆေးစထိုးနေခြင်းတောင်ကိုရီးယားမှာတော့ရှင်းနှစ်ပထမ၄လပိုင်းတည်းကြာမှထိုးဖို့ပြင်နေတာအတွက်အစိုးရဘော်ဝေဖန်မှုတွေမြင့်တက်လာနေပါတယ်ခင်ဗျ